မြန်မာနိုင်ငံမှာတောက်ချာနေကနိုင်ငံရေးအချင်းသားတွေကိုပြန်ပြီးလွှတ်ပေးလိုက်တာနဲ့ပတ်သက်ပြီး American ပြည်ထောင်စု Washington DC နိုင်ငံခြားရေးဌာနမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဌာနပြောခွင့်ရ Mark Toner ကထိတ်တန့်သတင်းတစ်ခုဖြစ်နေပထမဆုံးပြောကြားခဲ့ပါတယ
် I just have one thing at the top and that is related to Burma and the release of political prisoners there we do welcome reports that
ထိတ်တန့်သတင်းတစ်ခုအနေနဲ့ပြောစရာရှိတာကမြန်မာနိုင်ငံနဲ့ပတ်သက်ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးအချင်းသားတွေကိုလွှတ်ပေးလိုက်ပါပြီဒီသတင်းအတွက် American နိုင်ငံကကြိုးဆိုပါတယ်အစ်စ်ရွေးကောက်တင်မြှောက်ခံရတဲ့အရသာအစိုးရကနိုင်ငံရေးအချင်းသားအများအပြားကိုလွှတ်ပေးခဲ့တာပါဒီအထက်မှာပြီးခဲ့တဲ့နှစ်တုန်းကပညာရေးပြုပြင်ပြောင်းလဲဖို့ငြိမ်းချမ်းတဲ့ဆန္ဒပြမှုတွေအတွင်းအဖမ်းခံခဲ့ရသူတွေနဲ့တရားရင်ဆိုင်ဖို့အတွက်စောင့်ဆိုင်းနေရသူတွေဒါဇင်နဲ့ချီပါဝင်နေပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုတာနဲ့ငြိမ်းချမ်းစွာစုဝေးမှုတွေအပါအဝင်လူ့ခွင့်ရေးမြင့်တင်မှုနဲ့အခြေခံရပိုင်ခွင့်တွေကိုလေးစားဖို့ဟာဒီမိုကရေစီရှင်တန်ရေးအတွက်တိတ်ကိုအရေးပါတဲ့အချက်တွေဖြစ်ပါတယ်။ဒါကြောင့်အစိုးရတည်းရဲ့လူ့ခွင့်ရေးအတွက်လှုပ်ဆောင်တဲ့တန်တိတ်ထံကိုစောစောစီစီပြသခဲ့တာအတွက်ကြိုဆိုလိုက်ပါတယ်လို့မက်ဒိုနာကပြောကြားသွားတာပါ။နိုင်ငံရေးကျင်းသားတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရတဲ့ကျောင်းသားကျောင်းသူတွေကိုအမြန်ဆုံးပြန်လည်လွတ်မြောက်ရေးအတွက်အစွမ်းကုန်ကြိုးပမ်းသွားမှာဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံယာရုကိုစတင်ယူလိုက်ချိန်မှာပထမဆုံးကြေညာချက်ထုတ်ပြန်ခဲ့တဲ့အတိုင်းချက်ချင်းပဲအရေးယူဆောင်ရွက်ခဲ့ကြောင်းဧပြီလ၈ရက်နေ့မှာဒုတိယကြေညာချက်ထုတ်ပြန်ပြီးဒေါင်းဆန်းစုကြည်ကပြောကြားခဲ့တာပါ။ဒါအပြင်ကျန်နိုင်ငံရေးကျင်းသားတွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေအမြန်ဆုံးပြန်လည်လွတ်မြောက်ဖို့လဲလှုပ်ထုံးလုံနည်းတွေနဲ့အညီဆက်လက်ဆောင်ရွက်နေတယ်လို့လည်းကြေညာချက်မှာဖော်ပြပါဗျ။နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPBB ရဲ့ April 9ရက်နေ့အထိစည်းရင်းစရာအရာပြည်ထောင်ကြခံရတဲ့နိုင်ငံရေးကျင်းသားက122ဦးအမှုရင်ဆိုင်နေရသူ116ဦးနဲ့အာမခံနဲ့အမှုရင်ဆိုင်နေရသူက298ဦးရှိနေတာဖြစ်ပါတယ်။တောက်ကြနေ့မှာတော့အမျိုးသားပညာရေးပြုပြင်ဖို့အတွက်ငြိမ်းချမ်းစွာဆန္ဒပြသူပေါင်း90ကျော်ပြန်လည်လွတ်မြောက်လာခဲ့တာဖြစ်ပါတယ်။